အခုလိုရခိုင်ဒေသအရေးနိုင်ငံတကာကဝေဖန်ပြစ်တင်နေခြင်းမှာပဲအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်စီးပွားရေးလုပ်ငန်းရှင်တွေစုပေါင်းပြီးလုပ်ငန်းအဖွဲ့၉ဖွဲ့ဖွဲ့စည်းလိုက်ပါတယ်ဖွဲ့ဒီဖွံ့ဖြိုးရေးလုပ်ငန်းတွေအတွက်ဆောက်လုပ်ရေးနဲ့စိုက်ပျိုးရေးလုပ်ငန်းတွေစတင်လှုပ်ဆောင်မှုပြင်ဆင်နေပါတယ်လုံခြုံရေးအာမခံရရရင်တော့လုပ်ငန်းတွေကိုစတင်တော့မယ်လို့စီးပွားရေးလုပ်ငန်းရှင်တွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတော့မေခကပေးပို့ထားပါတယ
်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်းဆန်းစုကြည်ဦးဆောင်တဲ့ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီအထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UEHRD အတွက်စီးပွားရေးလုပ်ငန်းရှင်တွေဘက်ကပါပါဝင်ပေးဖို့နိုင်ငံတော်တိုင်ပင်ခံကတောင်းဆိုထားတာမှာစီးပွားရေးလုပ်ငန်းရှင်တွေဘက်ကအခုလိုပါဝင်နိုင်ဖို့အတွက်လှုံ့ဆော်လာခဲ့တာဖြစ်ပါတယ်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုအကူအညီထောက်ပံ့ပေးရေးပြည်လဲနေရာချထားရေးဖွံ့ဖြိုးရေးစီမံကိန်း UHRD အတွက်ထောက်ကူဖြစ်ဖို့ရည်ရွယ်ပြီးစီးပွားရေးလုပ်ငန်းရှင်တွေစုပေါင်းကတက်ဆိုင်ရာကျွမ်းကျင်မှုအခန်းကဏ္ဍအလိုက်လုပ်ငန်းအဖွဲ့၉ဘွဲ့ကိုဖွဲ့စည်းလိုက်တာဖြစ်တယ်လို့မြန်မာနိုင်ငံကုန်သည်ဆက်မှုအသင်းချုပ်ရဲ့အတွင်းရေးမှူးဦးအောင်ကြည်စိုးကပြောပါတယ
်။ UHRD အနေနဲ့ကတော့သူတို့ကလက်ရှိခုဟိုဝက်ကလာတဲ့ပြန်လာတဲ့reception ပေါ့သူတို့တွေလက်ခံဖို့ပေါ့ပြီးရင် resettlement လုပ်ဖို့ပေါ့เนาะဆိုတော့ဒီအဲ့ဒီ area ကိုပဲကျွန်တော်တို့တော့ဆိုမှာ focus လုပ်ထားတယ်လို့သိရပါတယ်ခင်ဗျအဲအခုတရားတော့ညနေမှုချုပ်ကဥဆောင်ပြီးတော့ဟို private sector ရဲ့ဟိုပေါ့เนาะပါဝင်မှုလည်းအဲ့လိုမျိုးတောင်းနေတဲ့သဘောပါပဲသို့တော့ government မပါတော့မဟုတ်ပါဘူး
ဖွဲ့စည်းလိုက်တဲ့အဖွဲ့တွေကအခြေခံအဆောက်အုံတည်ဆောက်ရေးအဖွဲ့စိုက်ပျိုးမွေးမြူရေးအဖွဲ့စီးပွားရေးစုံဖွံ့ဖြိုးတိုးတက်ရေးအဖွဲ့ပြန်ကြားရေးအဖွဲ့အလုတ်ကင်ဖန်တီးရေးအဖွဲ့ကျန်းမာရေးစောင့်ရှောက်မှုအဖွဲ့အသေးစားငွေကြေးထောက်ပံ့ရေးအဖွဲ့ဘဏ္ဍာငွေစုဆောင်ရေးအဖွဲ့နဲ့ခီးတွားလုပ်ငန်းအဖွဲ့စတာတွေဖြစ်ပါတယ်ဒီလိုဖွဲ့စည်းလိုက်တဲ့အဖွဲ့တွေဟာလာမယ့်အောက်တိုဘာလကုန်မှာအသီးသီးရခိုင်ပြည်နယ်ဘက်ကိုသွားကစစ်တမ်းတွေကောက်ယူသွားဖို့ရှိတယ်လို့လည်းဦးအောင်ကြည်စိုးကပြောပါတယ်
ကျွန်တော်တို့လက်ရှိပေါ်လေးလမ်းဖောင်းမယ်အဆောက်အဦဆောက်တာရှိမယ်အဲဒီကိစ္စမှာလည်းကျွန်တော်တို့အဲ့လိုပေါ်စိုက်ပျိုးရေးနဲ့မြို့ကြီးရတော့အဲတက်ဆိုင်ကကျွန်တော်တို့ဟိုဒေတာကိုတွားပြီးတော့ဟိုစိုက်ပျိုးရေးကိစ္စမြို့ကြီးကိစ္စကိုကျွန်တော်တို့ဒီဒီတက်စ်ဖို့တွေတွားကြပါမယ်တက်စ်တွားပြီးတော့ကျွန်တော်တို့အဲ့ပေါ်မှာဒီကဘယ်လိုဆက်လုပ်ပြီးစီစဉ်နေဆွဲပေါ့မယ်လို့ပြည်ရပါတယ်ခုလိုဟုတ်ကိုပဲကျွန်တော်တို့ညမာရက်ဆက်တွေ့ချင်အောင်စီပြီးတော့ကျွန်တော်တို့ရိတ်သိမ်းတာတွေလာဒီဘာတွေလဲလုပ်နေပါပြီဒါကတော့ရိတ်သိမ်းတဲ့ပိုင်းပေါ့နော်ပြီးတော့မွေးမြူပိုင်းကလည်းမွေးမြူလို့ရနိုင်တဲ့ပိုင်းတွေကျွန်တော်တို့ဒါအတိအကျပဲကျွန်တော်တို့ဟိုပေါ့လေ service ဆင်းပြီးတော့ဆက်ဆောင်ရပါဖို့အဲ့လိုမျိုးလို့ကျွန်တော်တို့ပြရပါတယ်ခင်ဗျာ
ဒါပေမဲ့လည်းလက်ရှိမှာဖွံ့ဖြိုးရေးပိုင်းလှုပ်ဆောင်မဲ့နယ်မြေတွေကနယ်မြေလုံခြုံရေးပိုင်းအားနည်းတာလို့ရှိနေသေးပါဒီအချက်တွေကတော့ဖွံ့ဖြိုးရေးလှုပ်ဆောင်မဲ့လုပ်ငန်းရှင်တွေအတွက်မေးခွန်းထုတ်စရာတွေရှိနေပါတယ်ဒါနဲ့ပတ်သက်လို့ဦးအောင်ကြည်စိုးကတော့အစိုးရနဲ့ဆက်လက်ဆွေးနွေးသွားဖို့ရှိနေပြီးလုံခြုံရေးပိုင်းအာမခံချက်ရရင်လုပ်ငန်းတိုင်းကိုစတင်လို့ရနိုင်တယ်လို့သူကအခုလိုပြောပြပါဗျာ။
ဒါကတော့ပေါ့လေအဲ့ဒီတော့မှဖြစ်ပေါ်နေတဲ့အခြေအနေတိုင်းဒါတွေကတော့ဟိုရှိနေမှာပဲပေါ့လေ။ဒါကိုလည်းကျွန်တော်တို့ကပြောတဲ့ညီနိုင်မှုချုပ်ကပေါက်ဆက်ညီနိုင်ပြီးတော့ဆောင်ရွက်သွားမယ်လို့ဒီနေ့သိရပါတယ်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့ရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးအတွက်ထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်တွေနဲ့စီးပွားရေးအဖွဲ့အစည်းတွေကမြမအစိုးရကိုစုစုပေါင်းငွေကျပ်3,300,000ကျော်လှူဒန်းထားပါရှင်။